ဒီနေ့ပြည်ထောင်စုလွှတ်တော်စရုပ်ထကျင်းဒီအစည်းအဝေးနောက်ဆုံးနေ့မှာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေချမ်းကိုအတည်ပြုလိုက်တဲ့သတင်းနဲ့ပတ်သက်လို့ပြောပြပါဦးမယ်။ဒီဥပဒေမှာအရင်ကနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေပြုလုပ်တဲ့နေရာမှာချမှတ်ထားတဲ့ကန့်သက်ချက်တော်တော်များများကိုရှော့ပေါက်ပယ်ဖျက်ပြီးတော့ရေးဆွဲထားတာတွေပါဝင်ပါလေ။ပြောင်းလဲလာတဲ့အခြေအနေတွေအရကန့်ညီတဲ့ဥပဒေတရက်ဖြစ်ပေမဲ့နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေကိုအပြည့်အဝဆွဲဆောင်နိုင်ဖို့အတွက်လှုပ်ရှားရတော့အများကြီးကြံသေးတယ်လို့သုံးသက်သူတွေကပြောဆိုကြပါလေ။အကြောင်းစုံကိုဆက်သွယ်စုံစမ်းထားတဲ့ဥဆံမိုးဝေကပြောပြပေးပါလားရှင်
။ဟုတ်ကဲ့ပါ။အခုလွှတ်တော်ကနေအတည်ပြုလိုက်တဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုဥပဒေမူကြမ်းမှာအရင်တုန်းကအနေအဆုံရင်းနှီးမြှုပ်နှံငွေပမာဏသတ်မှတ်ထားချက်ဖြစ်တဲ့ဒေါ်လာ5သန်းရှိရမယ်ဆိုတဲ့အချက်ကိုဖျက်သိမ်းလိုက်ပါတယ်။ပြီးတော့ဖက်ဆက်လုပ်ငန်းလုပ်မယ်ဆိုရင်နိုင်ငံခြားရင်းနှီးမြှုပ်နှံသူဟာမတ်တီငွေရင်းရဲ့အများဆုံး49ရာခိုင်နှုန်းပဲဖြစ်ရမယ်ဆိုတဲ့အချက်ကိုလည်းပြင်ဆင်သတ်မှတ်ထားပါတယ်။အစောပိုင်းအမျိုးသားလွှတ်တော်နဲ့ပြည်သူ့လွှတ်တော်ကြားမှာအငင်းပွားခဲ့တဲ့အချက်တွေတော်တော်များများကိုလည်းပြင်ဆင်လိုက်တယ်လို့သိရပါတယ်။ဒီဥပဒေဟာနိုင်ငံအတွက်အရေးတကြီးလိုအပ်ချက်ဖြစ်တာကြောင့်လွှတ်တော်ရဲ့နောက်ဆုံးရက်မှာအခုလိုအတည်ပြုလိုက်တာဖြစ်တယ်လို့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဥဖေတန်းက VOA ကိုပြောပါတယ
်။အငင်းပွားရတဲ့သူကအခုလိုဒီဘာသာဒီဆန္ဒရေးမျိုးတွေကအဒီဆိုတော့အပီဆိုရမယ့်ကြာပြင်းတော့လေနိုင်ငံရဲ့ဒီကတိကစီးကြီးရဲ့ဥရေဥချင်းမျိုးဒီဆိုတော့ဒီပြောင်းဆိုပြီးတော့ဒီဖြစ်တဲ့နောက်ဆုံးနေ့မှာပေါ့ကျွန်တော်တပိုင်းရှင်းနဲ့အတူတူကြာ
အခုလိုပြုပြင်ရေးဆွဲလိုက်တာဟာအရင်ကပြည်တွင်းစီးပွားရေးလုပ်ငန်းရှင်တွေကိုအကာအကွယ်ပေးရေးဆွဲထားတဲ့အချက်တချို့ကိုရှော့ပေးလိုက်တာဖြစ်ပြီးအပြည့်အဝတော့ပြည်ပကရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်နိုင်လိမ့်မယ်မဟုတ်သေးဘူးလို့မြင်ကြောင်းစီးပွားရေးလုပ်ငန်းရှင်ဦးမင်းခင်ကပြောပါတယ
်။အဲကျွန်တော်တို့လက်ရှိဥပဒေကတော့ဒီလိုအစီအစဉ်လုပ်ငန်းတွေကိုသူကတန်ဖိုင်တဲ့လုပ်ငန်းတွေကိုကာကွယ်ပေးဖို့ဆိုတဲ့အဆင့်ကလည်းနောက်တစ်ဆင့်ပြန်လျှော့သွားတဲ့အဆင့်နောက်ပိုင်းလိုချင်တဲ့ဒီစားတယ်ဒီကနေ့နိုင်ငံရေးရင်းနှီးမြှုပ်နှံမှုအကောင်းဆုံးအခြေအနေတစ်ခုအပြေအဝခွင့်ပေးပြီးတော့ဟိုတနေတာပါလို့ခွင့်ပေးပြီးတော့ထိတ်ခေါ်နေတဲ့အဆင့်ကိုမရောက်သေးဘူးလို့ကျွန်တော်တို့ထင်တယ
်တကယ်တမ်းနိုင်ငံရေးရင်းနှီးမြှုပ်နှံမှုတွေအလုံးရင်းနဲ့ဝင်လာနိုင်အောင်ဖိတ်ခေါ်ဖို့ပြည်တွင်းမှာပြင်းစင်စရာပြောင်းလဲစရာလှုပ်စရာတွေအများကြီးရှိသေးတယ်ဆိုပြီးတော့လည်းဦးမင်းခင်ကအခုလိုထောက်ပြပါတယ
်ကျွန်တော်တို့မာကတ်ကဲရှင်ရှင်ရာပြည်တော့မပြင်းစင်စရာတွေအများကြီးရှိနေသေးတယ်ကျွန်တော်ဘာလို့လဲဆင်းနေတူလာစီမံခန့်ခွဲရေးတို့ပြည်ကလာဦးရေဆုံးမကြီးစီကစီနေနေဘယ်တော့ဆန္ဒရရဖြစ်တဲ့ဟိုအုပ်ချုပ်ရေးဆမကြီးဒါတွေကျွန်တော်အများကြီးလုပ်နေသေးတယ်နောက်ရေးကြည့်တာကတကယ်တော့ရုံးမှုနဲ့မှုဒီလိုလိုလိုလိုလာမယ်ဒီမှာဖက်ဆက်ပြောကဲလို့မဖြစ်ဘူးကျွန်တော်တို့ဘက်ကလုပ်ငန်းကြီးမှာစနစ်ကြတဲ့စီမံခန့်ခွဲမှုနဲ့ပုံလုံးမြင်ကြတဲ့ဒီဌာနရေးအခြေအနေပေါ်ပြမှုတော့အားလုံးကျွန်တော်တို့ဘက်မှာလုံးဝသိသိတယ်ခင်ဗျအဲ့ဒါတွေကဟိုဒီလိုလိုလိုဥပဒေနဲ့အလားတူရေးကြည့်တဲ့အခက်အခဲတွေဖြစ်နေတယ်လို့ကျွန်တော်တို့ဟိုထင်ပါတယ်
ဒီကနေ့ပြည်အောင်စုလွှတ်တော်မှာအတည်ပြုလိုက်တဲ့ဥပဒေမူကြမ်းကိုနိုင်ငံတော်သမ္မတဆီကိုတင်သွင်းရမှာဖြစ်ပြီးသမ္မတကအတည်ပြုလက်မှတ်ရေးထိုးလိုက်ပြီးဆိုရင်တော့အဲ့ဒီဥပဒေမူကြမ်းဟာဥပဒေအဖြစ်အတည်ဖြစ်လာတော့မှာဖြစ်ပါတယ်ခင်ဗျာ